မတင်တဲ့တော်မှာတနင်္လာနေ့ကဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ပေါ်မှာအယုံကြည်ရှိမရှိပါတီရင်းမဲခွဲဆုံးဖြတ်ရမှာဝန်ကြီးချုပ်ဂျွန်ဆန်ကို59ရာခိုင်နှုန်းကအယုံကြည်ရှိတယ်လို့မဲထည့်ခဲ့ကြပါတယ
်။ The vote in favor of having confidence in Boris Johnson was 211 votes.
ပေမယ့်ရှိပဲနဲ့မဲပေါင်း359မဲမဲပေးခဲ့တဲ့အထက်မှာဘိုရစ်ဂျွန်ဆန်ပေါ်မှာအယုံကြည်ရှိတဲ့မဲက217မဲရပြီးတော့မရှိတဲ့မဲက148မဲရတဲ့အတွက်ပါတီနည်းနဲ့သူ့ပေါ်ယုံကြည်ရှိကြောင်း Conservative Party Committee အကြီးအကဲဖြစ်တဲ့သတ်တော်မှ Graham Brady ကကြေညာခဲ့တာပါ Conservative Party ကသတ်တော်မှဒီကဝန်ကြီးချုပ်ပေါ်မှာအယုံကြည်ရှိမရှိမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပြီးအခုမဲလိုက်ရရသူ့ပေါ်မှာ59ရာခိုင်နှုန်းထောက်ခံမှုရှိနေတာတွေ့ရပါတယ်2019မှာကျက်လာတဲ့ဝန်ကြီးချုပ်ဂျွန်ဆန်ဟာတင်းကျပ်တဲ့ COVID-19 ကပ်တန်မှုတွေအတန်းသူနဲ့သူ့ရုံးအဖွဲ့သားတွေဒိုင်းလန်းရုံးနဲ့နေမှာအရက်သေးစားတဲခင်းနဲ့ပါတီပွဲချင်းပါကြရအောင်ဖိအားပေးမှုတွေနဲ့ရင်ဆိုင်ခဲ့ရတာပါ။ရောင်းစားစီဈေးနဲ့စားတပ်ကုန်ဈေးထိုးတက်ပြီးစီးပွားကပ်ဆိုင်နဲ့အန္တရာယ်ကြုံလာတာကြောင့်ပါတီကအမတ်တရှုပ်စိုးရိမ်မှုတိုးလာနေပေမဲ့သူ့ကက်ဘိနက်အဖွဲ့ဝင်တွေကတော့ COVID-19 ကာဝေးဆေးထုတ်လုပ်ငန်းတင်းနေနေလုပ်နိုင်တာနဲ့ယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးဗြိတိန်တုံ့ပြန်မှုတွေနဲ့အတူအောင်မြင်တဲ့ဆောင်ရွက်မှုရှိတယ်လို့တုံ့ပြန်ပြီးသူ့ဘက်ကရည်တည်ခဲ့ကြတာဖြစ်ပါတယ်။ဂွန်ကြီးကျော်ဂျွန်ဆန်ကတော့အခုလိုပြက်ပြက်သားသားနည်းပေးဆုံးဖြတ်မှုထွက်လာကြတဲ့နောက်သူ့အဆိုကဆက်လက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့စီးပွားရေးပြန်ပြီးဥမော်လာအောင်လုပ်မယ်လို့ပြောပါတယ်။